plastic ဆွန့်ပစ်အမှိုက်တွေနောက်အမှိုက်ပုံတွေနဲ့ရေထဲမှာပုံလာတာကအရှိတောင်အာဆာမှာအများဆုံးတွေ့ရှိရတဲ့ပြဿနာဖြစ်လာပါတယ်ဒီလိုမျိုးအမှိုက်တွေကိုအသုံးဆောင်နေအဖြစ်နဲ့ပြန်ပြီးတော့ဘလို့များအသုံးချနိုင်ပါသလဲရိုက်တာသတင်းတပုတ်ကိုအခြေခံပြီးမမျှတကြအောင်ပြောပြပေးပါရှင
်ဆွန့်ပစ် plastic အမှိုက်တွေကိုအမှုပညာမြောက်တဲ့အတွေ့အခေါ်နဲ့ပြန်ပြီးတော့အသုံးချဖို့ကြိုးစားနေတဲ့လူကမြန်မာမျိုးသမီးဒေါ်ဝင်းဒီနမ်ပွေဖြစ်ပါတယ်သူကရန်ကုန်မြို့ပြင်ကအမိုက်ပုံကြီးထဲမှာသူကိုယ်တိုင်ပလတ်စတစ်အမိုက်တွေကိုရွေးထုတ်ပြီးတော့ဆွန့်ပစ်အမိုက်တွေကနေအသုံးဆောင်ပစ္စည်းတွေအဖြစ်ပြန်ပြီးတော့ပြုလုပ်ရောင်းချတာပါကျွတ်ကျွတ်အိတ်အိမ်လို့အနမေးပေးထားတဲ့စိုင်တစိုင်ကိုလည်းဒလားမြို့မှာဖွင့်နေထားပါတယ
်ရုပ်ဆိုးဆိုးနဲ့ပြီးတော့အမိုက်ပုံမှာရှိနေမဲ့အစားလှပတဲ့ပစ္စည်းအသုံးဝင်တဲ့ပစ္စည်းတစ်ခုပြောင်းနိုင်တဲ့နီးပညာသာရှိခဲ့ရင်ပေါ့နော်အဲ့ကိုကပတ်ဝန်းကျင်ထိန်းရမှလည်းရောက်တော့မယ်ပြီးတော့ကိုအနေနဲ့လည်းပေါ့နော်အသက်မွေးဝမ်းကြောင်းလုပ်ငန်းတစ်ခုလည်းဖြစ်လာမယ်ဆိုတော့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါအမိုက်ပုံတွေကပလတ်စတစ်ဘူးတွေအိတ်တွေနဲ့ထီးအဟောင်းတွေကိုကောက်ပြီးတော့ဆေးကြောမီးဘူးတိုက်ပြီးတော့ပြန်လဲတန့်ဆင်ပါတယ်ဒီလိုပြန်လဲတန့်ဆင်လိုက်တဲ့ပလတ်စတစ်ပစ္စည်းတွေကိုသူကပတ်စံအိတ်ခပတ်စတဲ့အသုံးဆောင်တွေအဖြစ်ပြန်လဲပြီးတော့ထုတ်လို့ရောင်းချတာပ
ါရန်ကုန်မှာတရက်တရက်ကိုအမိုက်ပေါင်းကတန်ချိန်နဲ့ဆိုလို့ရှိရင် 2,500 လောက်ကနေတိုင်းထွက်တာအဲ့မဲ့ဒီကျွတ်ကျွတ်တစ်ခုတည်းအနေနဲ့ပေါ့နော်ဒီ recycle ပြန်လုပ်တဲ့အခါမှာနှစ်တန်တောင်မှအနိုင်နိုင်ဖြစ်လိမ့်မယ်ဟိုအနည်းလေးပေါ့နော်နည်းနည်းလေးပဲကိုယ်ကလုပ်နိုင်တဲ့အခါမှာဒီအမိုက်ပုံကတော့ဘယ်လိုမှရော့ချနိုင်တဲ့အကြောင်းမရှိဘူးပေါ့နော
်အမိုက်ကနေလှပတဲ့အသုံးဆောင်တွေဖြစ်အောင်လုပ်ရတာကမလွယ်သလိုစိန်ခေါ်မှုတစ်ခုလည်းဖြစ်တယ်လို့ဒေါ်ဝင်းဒီနမ်ပွေကပြောပါတယ
်လူတွေကတွေ့တဲ့အခါမှာဒီဟာအမိုက်ကြီးပဲဆိုတာမျိုးမဟုတ်အောင်ပေါ့နော်လူတွေစိတ်ဝင်စားအောင်ဒီအမိုက်မဟုတ်မှန်းပေါ့နော်အမိုက်ကနေဘယ်လိုလှပတဲ့ပစ္စည်းဘယ်လိုပြောင်းမလဲဆိုတာလေဟိုတကယ်ရဲ့တကယ်ရင်ဆိုင်မှုကြီးပါပဲ
သူ့ရဲ့ဆိုင်ကိုလာတဲ့ဂျာမန်ကဘာလှည့်ခီးသွားចောင်းသူစာနာကတော့ဒီလိုပလတ်စတစ်ဆွန့်ပစ်အမိုက်တွေနဲ့အသုံးဆောင်ပစ္စည်းတွေပြုလုပ်ပြီးတော့ရောင်းချတာဟာတိတ်ကိုကောင်းတဲ့အတွေးခေါ်ဖြစ်တယ်လို့ပြောပါတယ်
I think this is a great project just to see how you can reuse all the materials that are just thrown away nowadays and you can reuse them
ဒီလိုအမိုက်ကနေတုံးလို့ရတဲ့ပစ္စည်းတွေပြန်လုပ်ရောင်းတာကတိတ်ကိုကောင်းတဲ့အစီအစဉ်ပါပဲပြစ်လိုက်တဲ့အမိုက်တွေကနေအသုံးဝင်တဲ့ပစ္စည်းတွေပြန်လုပ်တာဒီမှာကြည့်လေဥပမာဒီဆင်းရုပ်လေးကျမတိတ်သဘောကျတာပဲဒါလေးကတိတ်ကိုကောင်းတဲ့အမှတ်တရလက်ဆောင်ပစ္စည်းပဲလေဒေါ်ဝင်းဒီနမ်ပွေကသူ့ရဲ့ဆိုင်ကိုလည်းပလတ်စတစ်ဘူးကွန်အနေနဲ့အလှဆင်ပြီးတော့တိစောက်ထားပါတယ်ဆွန့်ပစ်အမိုက်တွေကနေလှပတဲ့ပစ္စည်းတွေသာမကအိမ်တလုံးထိစောက်နိုင်တာကိုအသိပညာပေးချင်တာလို့သူကပြောပါတယ
်ကျွတ်ကျွတ်ရဲ့လုပ်ငန်းကဒီပလတ်စတစ်တစ်ခုတည်းမဟုတ်ဘူးပေါ့နော်ဟိုထုတ်လုပ်တဲ့ပစ္စည်းလှပတဲ့ပစ္စည်းတစ်ခုတည်းမဟုတ်ဘဲနဲ့လူတွေကိုပါပညာပေးချင်လဲဆိုတဲ့အခါကျတော့ဒီအမိုက်နဲ့ဒီကိုပတ်ဝန်းကျင်မှာမြင်နေရတဲ့အမိုက်အများဆုံးနဲ့ပေါ့နော်ဒီလိုအိမ်တလုံးတောင်စောက်လို့ရတယ်ဒီမှာဆိုလို့ရှိရင်ပလတ်စတစ်ဘူးတွေပါဒါနေစဉ်ကိုတုံးနေတဲ့ကိုတောက်နေတဲ့ plastic ဘူးတွေနဲ့အိမ်တလုံးတောင်စောက်လို့ရတယ်ဆိုတဲ့ပညာကိုပေးချင်တာ
။လူကြီး၅တန်းလောက်နေထိုင်တဲ့ရန်ကုန်မြို့မှာနေတိုင်းစွန့်ပစ်တဲ့အမိုက်ကတန်ချိန် 2,500 လောက်ရှိတယ်လို့ရန်ကုန်စီပင်တရားရေးကော်မတီစီရင်အရာသိရပါတယ်။ဒေါ်ဝင်းဒီနမ်ပွေကအခုလိုစွန့်ပစ်ပစ္စည်းတွေပြန်လည်အသုံးချတဲ့လုပ်ငန်းကို2014ခုနှစ်ကစခဲ့တာဖြစ်ပြီးတော့ကျွတ်ကျွတ်အိမ်အိမ်ကို2016မှာဖွင့်လှစ်ခဲ့တာပါ။သူအနေနဲ့အခုလိုလုပ်တာကတချိန်မှနောင်မျိုးဆက်တွေအတွက်ပို့ပြီးတော့တန့်ရှင်းတဲ့ပတ်ဝန်းကျင်ကိုဖန်တီးပေးခြင်းလို့ဖြစ်တယ်လို့ပြောပါတယ်။တနေ့ကိုအမိုက်နည်းနည်းပဲပြန်ပြီးတော့အသုံးချနိုင်တာဖြစ်လို့နေ့တိုင်းအမိုက်ပြဿနာကိုဖြေရှင်းဖို့ကတော့လူတွေအမိုက်ကိုစနစ်တကျစွန့်ပစ်စေခြင်းတယ်လို့လည်းဒေါ်ဝင်းဒီနမ်ပွေကပြောပါတယ်ရှင်။